ရန်ကုန်တိုင်းပို့ထောင်မြို့နယ်လမ်းသွယ်နှစ်လမ်းနေအိမ်မှာခေါ်ယူမွေးစားထားတဲ့ကလေးငယ်9ဦးနှိပ်စက်ညှဉ်းပန်းခံရပြီးတော့အဲ့ဒီအထက်ကမိန်းကလေးငယ်4ဦးအာရမပြုကျင့်ခံရတဲ့အမှုတစ်ခုပြခဲ့တဲ့လကဖြစ်ခဲ့ပါတယ်။ကလေးမွေးစားသူဒေါခန်းကအသက်3နှစ်ကနေ17နှစ်ကြားမှရှိတဲ့မိန်းကလေး4ဦးနဲ့ယောက်ျားလေး3ဦးကိုခေါ်ယူမွေးစားထားတာပါ။ကလေးတွေကိုစောင့်ရှောက်ဖို့ခေါ်ထားတဲ့အမျိုးသမီးကအဲ့ဒီကလေးတွေကိုနှိပ်စက်ညှဉ်းပန်းနေဆိုတဲ့တိုက်တန်းချက်တွေကြောင့်ဝင်ရောက်စစ်ဆေးကြရကနေမွေးစားသူအိမ်ပိုင်ရှင်ဒေါခန်းရဲ့ရင်မောင်းဦးလှမိုးခေါ်နီတွတ်ကအဲ့ဒီအထက်ကမိန်းကလေးငယ်၄ဦးကိုအာရမပြုကျင့်တယ်ဆိုတဲ့တိုက်တန်းချက်တွေကြောင့်ပြီးခဲ့တဲ့ဇန်နဝါရီလ24ရက်နေ့မှာရင်မောင်းကိုရသက်သက်ကြီးပုံမှ306နဲ့ဘူတထောင်ရဲစခန်းမှာအမှုဖွင့်စစ်ဆေးနေပါတယ်။မွေးစားခံရပြီးလုံခြုံမှုမရှိခဲ့ကြတဲ့ဒီကလေးငယ်တွေရဲ့အမှုနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ကလေးတွေဘက်ကနေအမှုကိုလိုက်ပါကူညီဆောင်ရွက်ပေးနေတဲ့ဘူတထောင်မြို့နယ်ရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်မြင့်မြင့်ဆိုပြောပြတာကတော့
ဖြစ်ချက်ကတော့ဒါဒီလေးကလေးတွေကလိန်ဆက်ဆံထားတာပြင်မှုကျွလွန်ထားတာပြေကြတဲ့အတွက်တော့ကိုလာမိုးတော့ဟိုတစ်ခေါက်ကလေးကပြော3.6နဲ့ဆွေးပြီးတာလေ။နောက်ကျတဲ့မှုတွေပေါ်မှာတော့သူတို့ထပ်ဆွေးဖို့တော့စီစဉ်ရှိတယ်လို့ပြောပါရရှင်။နောက်တစ်ခါတော့ဒေါ်ခန့်ကတော့လေဒီဖတ်ပါဆိုးနှုတ်ကံဆောင်ထားတဲ့အတွက်ပေါ့လေ။ဒီလောက်ကနေအခုတော့စစ်ဆေးနေသေးပါစစ်နေပါရရှင်
။မွေးစားတဲ့ဆိုတဲ့ကလေး9ယောက်ထဲက3ယောက်ကိုဒေါ်ခန့်ကစာချုပ်စာရမ်းနဲ့မွေးစားထားပေမဲ့ကျန်တဲ့4ယောက်ကတော့ရန်ကုန်ကန်ဒီစေယုံကနေမိဘမက်စွန့်ပစ်ထားတဲ့ကလေးတွေဖြစ်ကြောင်းစစ်ဆေးတွေ့ရှိတယ်လို့ပြောပါရတယ်။အဲ့ဒီအထက်ကမိန်းကလေးငယ်4ဦးကိုအာရမပြုကျင့်တဲ့ရင်မောင်းကိုအမှုဖွင့်အရေးယူထားနိုင်တယ်ဆိုပေမဲ့မွေးစားသူဒေါ်ခန်းနဲ့ကလေးထိန်ဒေါ်ညိုခေါ်ဒေါ်ခင်မညိုတို့ကိုတော့အမှုဖွင့်အရေးယူနိုင်ခြင်းမရှိသေးပါဘူး။ဒီအခြေအနေနဲ့ပတ်သက်လို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်မြင့်မြင့်ဆိုတုံ့သက်ချက်ကတော့
ပြန်မြူနိုင်နေရတော့ဘာလို့ဒီမှာနိုင်ငံရပ်တက်ဖွဲ့နေတယ်လေပေါ့စားတယ်လို့ကျွန်မထင်ပါတယ်ရှင်။ဘာလို့ဆိုကလေး9ယောက်တော့မှဒီလိုမျိုးအိမ်မှာလဲခေါ်ထားတယ်ဒါမျိုးဘာမှလဲပေါ့အခုချိန်ကြီးလဲရေးယူမှုတွေလည်းမရှိသေးဘူးဆိုတော့ဒါတော်တော်ကြီးပေါ့စားလို့နေလို့ကျွန်မတို့ထင်ပါတယ်ရှင်။အရင်တော့ကလည်းဒီဟိုကဘူပူဟိုစနုမော်လာသူ့ရောကလည်းလေဟိုကလေးအိမ်ကထိနေမျိုးသမီးပဲဟိုအပြည့်အေးရေးယူခဲ့ရတယ်လေအင်ဂျင်တွေကဘာမှမလုပ်ဘူးဆိုဒီမှာတော့ကလည်းဒီလိုမျိုးပေါ့အင်ဂျင်ကိုရေးမြူပဲနဲ့ဒါပြမှုကျွလွန်တဲ့လူပဲလုပ်တယ်ဆိုလို့ရှင်တော့ဒါတရားနည်းလမ်းတော့မကြောက်ဘူးရှင
်။ကလေးတွေရဲ့ငိုတန်းတွေနှိမ့်ဆက်ညင်းပန်းတန်တွေကိုဘေးပတ်ဝန်းကျင်ကကြားရတာမို့တိုင်ကြားရကနေတိုက်ခန်းကိုဝင်ရောက်စစ်ဆေးလိုက်တဲ့အခါမှာတွေ့လက်ရတဲ့ကလေး9ယောက်ရဲ့အခြေအနေနဲ့ပတ်သက်လို့လဲဗိုလ်တော်မြို့နယ်မိခင်နယ်ကလေးစောင့်ရှောက်ရေးနဲ့အမျိုးသမီးရေးရအဖွဲ့ရဲ့အတွင်းရေးမှူးဒေါ်မီမီအောင်ကအခုလိုပြောပြပါဗျာ။ကျွန
်တော်တို့တကယ်သွားတက်ကြည့်လိုက်တဲ့အချိန်မှာလဲကလေးတွေကတကယ်ကိုသူ့အရွယ်လေးနဲ့မလိုက်ပင်မှုတုံခွေးလေးညမလုံးမချက်လေးနဲ့အဲ့လိုမျိုးလေးတွေဖြစ်နေရလေ။ဟိုရိုက်တယ်ဆိုရတကယ်ကိုရိုက်တယ်တော့ညီမသူကိုယ်တိုင်မဲဝင်ခံဟုတ်တယ်ကျမရိုက်ထားတာတော်တော်ရဲရလဲဟုတ်တယ်အမဒီမှာသူတို့ရိုက်ထားတဲ့ပေရလေးတုံလေးထုတ်ပြတယ်ဒီကလေးကြီးရှိုးရလေးတဲ့တော်တယ်တကယ်ရိုက်ထားတယ်တော်ညိုကြီးနဲ့သူဒီလိုပြစ်ထားတာပေါ့နော်သူကတော်ညိုကပြောတယ်လေမခံရတဲ့အိမ်မောက်တက်တာမဟုတ်ဘူးတဲ့အိမ်ရောက်ကနေပြီးတော့ကားနဲ့ဖြတ်ကြည့်ပါတယ်လိုအပ်တာဘာလို့လဲလို့ပြောရင်လာနှမ်းပေးပြီးရောတဲ့အပေါ်တစ်ချက်မှမတက်ဘူးတဲ့သူကသူပြန်ထွက်သွားတာတဲ့အဲ့လိုပြောတယ်အဲ့တော့သူ့ရဲ့ရွယ်ချက်ကြီးကသူကိုရင်းစာလို့မွေးစားထားတယ်လားပြောတာကလေးတွေကိုဒီကြောင်ညုံနဲ့ပဲတွတ်ထားတာစင်ငယ်စင်ငယ်ကလေးလေးကိုပြန်ထင်းခိုင်းတဲ့သဘောမျိုးဖြစ်နေတယ်။ခုနှစ်နှစ်ကလေးလေးက၄နှစ်ကလေးလေးကိုထင်း၄နှစ်ကလေးလေးက၄နှစ်ကလေးလေးကိုထင်းအဲ့လိုမျိုးလေးပုံစံမျိုးလေးသူကလက်ပတ်ပြီးကလေးချင်းချင်းထင်းခိုင်းတဲ့ပုံစံမျိုးလေးဒီအကြီးဆုံးအာကကြောကြားလေးကသမင်းချက်ဟင်းချက်ပြီးသူနဲ့ဝိုင်းကူမိန်းကလေးနှစ်ယောက်ပေါ့အဲ့နှစ်ယောက်ကကြတော့အိမ်တိုင်အောင်အဝတီရှော့ကလေးတွေအဝတီရှော့အိမ်ရှိအဲ့လိုမျိုးလောက်ခိုင်းတဲ့သဘောမျိုးဖြစ်နေကလေးတွေသူကပြန်ခိုင်းတာပေါ့
ကလေးငယ်တွေကိုစစ်စေးမြင်းမြန်ရာကနေအဲ့ဒီအထက်က၃နှစ်နဲ့9နှစ်ကြာမိန်းကလေးငယ်၄ဦးကိုရှင်မောင်းကအာရမပြုကျင့်တာတွေရှိခဲ့တယ်လို့ကလေးတွေကပြောပြတာကြောင့်ကျူးလွန်တဲ့သူကိုအမှုဖွင့်ပြီးတော့အရေးယူခဲ့တာဖြစ်ပါတယ်
။အဲဒါမှဆရာမတွေနဲ့ကလေးတွေနဲ့စကားပြောကြတော့ဆရာမတွေကိုကလေးတွေကသူတို့ဒီရက်ွက်ရုံနေရောက်တဲ့အကြောင်းကြီးနောက်အိမ်ရောက်တော့ဒေါ်ညိုကြီးကသူတို့ကိုရှင်းရဲကြောင်းအငါ့ကိုနင်တို့တွေကဝိုင်းတိုင်ကြတယ်ငါ့ကိုထောင်ကြစီရှင်တို့နင်တို့ကဝိုင်းပြောကြတယ်နင်တို့ယောက်ျားကြီးမပြောဘူးလားဆိုတဲ့ဟာကြီးပြောတော့မှအဲအဲ့ဒါဘသူ့ကိုပြောရလဲဆိုတော့မှဒီကားသမားကိုပြောတာလေကားသမားပါကြည့်လို့ကလေးကြီးအိမ်မှာစပြောကြတော့မှကျမတို့ရက်ကွက်ရုံထဲကိုအဲဒီစကွေးနေညမှာနေထော်လာပြီးတော့ဒီရက်ကွက်ရုံကနေပြောပဲလွှဲပေးလိုက်တာပေါ့နော်ဒီကယ်ပြန်ဖွဲ့ရုံလည်းပြီးအဲညဘက်ကကျမတို့ပို့လိုက်ပြီသူရဲ့လူကယ်ပြန် nest မှာတော့ပြောတယ်သူတို့စစ်ဆေးထားတာအရာပေါ့နော်သူရဲ့ body check ကပုံစံမျိုးလေးသူလုပ်ထားတာပေါ့နော် nest မှာပဲစစ်ထားတာဆိုပုံမှန်နေသားမှာမရှိတော့ဘူးရဲ့ကလေးမိန်းကလေးလေးယောက်စလုံးကသုံးနှစ်သမီးလေးအထိပေါ့နော်အဲကလေးလေးကလည်းပုံမှန်မဟုတ်ဘူးပေါ့သုံးနှစ်လေးလေးကိုလည်းဒီ Jasmine လေးကလည်းပြောပြသွားတာပဲသမီးသမီးညီမလေးကိုရောသူတို့ဘာလုပ်သေးလဲဆိုတော့လေပြောတယ်ဆိုကလေးကတော့အကုန်လုံးကပြန်ပြောပြတာပေါ့လေသမီးမလေးကတော့အဲ့ဒါပေမဲ့မူကင်းဆေးရောထက်ဆေးရမယ်ဆိုတော့မူကင်းဆေးကိုပြန်ပို့ထားတယ်ကလေးတွေကိုလေအင်းနေတော့အရန်တော့အားနေနေသေးတယ်ဒါမှဟိုချစ်ချစ်ရောမမစစ်နိုင်သေးဘူးဆိုတဲ့အနေအထားမျိုးမှာရှိတာပေါ့နော်စက္ကန့်နဲ့မှလည်းအခုကကျမတို့ကရဲမှုကြီးပဲတိောက်နေပြီလဲဆိုမေးလို့မရဘူးဒေါ်ညိုကလည်းသူအခုနန်းတဲ့နှစ်ကအိမ်မှာဒီတိုင်းမရှိရတော့ခန်းလေးလည်းနဲ့တော့အိမ်မှာဒီတိုင်းမရှိနေတဲ့ဘာမှသိစစ်ဆေးရတော့မတွေ့ရသေးဘူး
မွေးစားသူဒေါ်ခန်းကအမေရိကန်နိုင်ငံမှာနေထိုင်သူတူဦးဖြစ်တဲ့ဆိုတာကလွဲရင် ဒေါခန်းရဲ့အကြောင်းကိုကကနနသူတို့တွေမသိသလိုအခုအချိန်ထိလည်းဒေါခန်းဆိုသူနဲ့တခါမှမဆုံရသေးဘူးလို့ဒေါ်မီမီအောင်ကပြောပါတယ်
။ကျမနဲ့ဒီနေ့အထိကိုမဆက်နဲ့ကျမနဲ့မျက်နှာချင်းဆိုင်မတွေ့ဘူးသေးဘူး။မတွေ့ဘူးဆိုတော့ तू ရက်ွက်ရုံနဲ့သွားရင်ကျမနဲ့လည်းမတွေ့ဘူးလွဲတယ်ပေါ့နော်။ဆက်ဆန်းသွားစစ်တဲ့ချိန်မှာလည်းကျမတို့မရှိဘူး။အခုကဒီ199တိုင်လို့ဆိုပြီးတော့လာခေါ်တဲ့ချိန်မှာလည်းကိုလာမိုးနဲ့ဒေါ်ညိုနဲ့သူတို့နဲ့ပဲတွေ့ရတာဒေါ်ခန်းမရှိဘူးနဲ့ညာသွားနေပြောတော့ပြန်လာတဲ့ချိန်မှာလည်းကျမနဲ့မတွေ့ရဘူးဆိုသူ့ကိုကျမတေးချာမတွေ့ရဘူးပေါ့နော်။သူဘာလို့ငွေစားလဲဆိုတော့သူများအပြောပဲပေါ့ဒီရက်ွက်ထဲမှာအပြောပဲပေါ့လေသူကဟိုဒါချင်းကိုရင်းစားတယ်လို့ခလေးတွေလက်မပေါ်ရက်ကငွေစားတယ်လို့ဘာလို့ပေါ့အဲကျမတို့ကဒေါ်ညိုကြီးအဲ့လိုမျိုးကျမတို့ပြောတော့ဒေါ်ညိုဒီလက်မပေါ်မှာလမ်းကြောက်နေခလေးတွေတကယ်ဟိုငွေစားတာမျိုးဆိုရင်ကျမလည်းသဘောကျတယ်အခုကငွေစားပြီးတော့မှသူကအိမ်ငယ်ထဲမှာဒေါ်ညိုနဲ့ဒီခလေးခုနှစ်ယောက်ဘလို့ဖြစ်နေလဲဆိုတော့ငှဲ့မကြည့်ရတဲ့ပုံစံမျိုးဖြစ်နေတယ်အရင်တော့ကတော့ငွေစားဘူးလို့ကြားတယ်ကျမတို့ကလည်းအရင်ကျမတို့နဲ့လမ်းညင်းကရဖြစ်နေတော့ငွေစားတယ်ငွေစားပြီးခလေးတွေကိုသူကလူကြောင်းထားပေးတယ်လို့နိုင်ငံသားပို့ပေးတယ်လို့အဲ့လောက်ပဲကျွန်တော်တို့ကြားထားတာပေါ့နော်ဘလို့မှန်းတော့တေးချာမသိဘူးအမျိုးမျိုးလည်းအဲ့မှာတော့တော်တော်ပြောတော့စစ်ဘူးရဲ့လို့တော့ပြောတယ်ကိုရီးယားတော့တေးချာမသိတာပေါ့နော်အခုဒီတစ်ခေါက်ဖြစ်တော့မှကြည့်လိုက်တော့ခလေးကအလုံးပေါင်း9ယောက်ဖြစ်နေတယ်ပေါ့နော်အရင်မွေးစားထားတဲ့ခလေးလေးတွေကမတွေ့တော့ဘူးနည်းနည်းကြီးသွားတဲ့ပုံစံမျိုးလေးကျွန်တော်တို့ဟိုတွေ့ဘူးလားတော့လူငယ်9နှစ်10နှစ်လောက်ကမြင်ဘူးနေရလေအဲ့တော့ခလေးလေး5ယောက်ကမရှိတော့ဘူးဒီခလေးလေးတွေကအစ်ကလေးတွေဖြစ်နေ
ကလေးငယ်9ယောက်ကိုမွေးစားတယ်ဆိုပေမဲ့မွေးစားသူဟာကလေးတွေအတွက်တာဝန်ခံမှုတာဝန်ယူမှုမတွေ့ရသေးဘူးလို့ဒီအမှုကိုကုညီဆောင်ရွက်ပေးနေတဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်မီမြင့်စိုးကလည်းပြောပါတယ
်မွေးစားတယ်ဆိုလို့ရှင်သူတာဝန်ယူရမှာဒီကလေးတွေရဲ့စာဝတ်နေရေးပေါ့လေပညာရေးဒီကလေးတွေရဲ့လုံခြုံမှုပေါ့လေဒီကလေးတွေရဲ့စမ်းမာရေးအစပညာရေးအကုန်လုံးတာဝန်ယူရမှာရှင်ဒါဟုတ်တာဝန်မီဝဲနဲ့ဒီလိုမျိုးကြီးလေသူလည်းမခွန်နိုင်ဘူးသူလည်းမမွေးနိုင်ဘူးသူလည်းနိုင်ငံခြားကိုခဏခဏသွားတယ်ပြီးဒီကလေးတွေကိုတို့အိမ်မော်နဲ့ထားတယ်အိမ်မော်ရရတဲ့တေးသေးချာချာပေါ့လေဒေါ်ညိုရတဲ့တေးသေးချာချာတွေးမွေးစောင့်ရှောက်မှုလည်းမရှိဘူးကလေးတွေလည်းဟိုဟာလည်းလည်းမစားတဲ့ပုံမှာတော့သူတွေရကြည်လွဲလို့ရှင်ကိုဒါလူတိုင်ဝမ်မှာကိုမဖြစ်တဲ့ကိစ္စကြီးလေ
ဒီမှုနဲ့ပတ်သက်လို့စခန်းရဲ့နောက်ဆုံးစစ်ဆေးတွေ့ရှိချက်တွေကိုသိနိုင်ဖို့အတွက်ဘူတထောင်ရဲစခန်းကိုဆက်သွယ်မေးမြန်းတဲ့အခါမှာစခန်းမှုကဒီမှုနဲ့ပတ်သက်လို့စစ်ဆေးတွေ့ရှိချက်တွေကိုဥပဒေအကြံပြုချက်တောင်းခံထားတယ်လို့ RFA ကိုအခုလိုပြောပါတယ်ရှင
်ကျွန်တော်တို့ကစစ်ဆေးဆောင်ရွက်ဆဲပဲခင်ဗျာနော်ဟိုဥပဒေကျောင်းတင်ပြီးတဲ့အခါကျတော့မှပဲဟိုသူ့ကိုတရားစွဲတော့ဘာလို့မှလေးပါနော်ဟုတ်ကဲ့စေးစားကတော့ဩဇာပြန်ရပါစေးစားပြန်ရကျွန်တော်ဥပဒေကျောင်းတင်ဖို့အတွက်လုပ်ထားတာလေသူ့ရဲ့ရင်မောင်းကိုရဲစခန်းပုံမှန်36ရတာမူဖွဲ့ရေးယူဆောင်ရွက်နေတယ်။အဲဒေါ်ခန်းကိစ္စကတော့ဒီဘော်ရော်မျိုးနဲ့လာဝကယုံကိုဟိုသာရေးပြီးတော့တင်ပြထားပါတယ်ခင်ဗျာ။အဲဟိုကတော့ဘာမှတော့အကြောင်းပြမလာသေးဘူးခင်ဗျာ။ဟုတ်ကဲ့
။အခုတော့အဲ့ဒီကလေးငယ်9ဦးကိုရန်ကုန်တိုင်းဒေသကြီးအတွင်းမှာရှိတဲ့လူမှုဝန်ထမ်းဦးစီးဌာနကခိတ္တခေါ်ယူပြီးတော့ထိန်းသိမ်းစောင့်ရှောက်ထားပါတယ်။ဒီမှုအတွက်လူကယ်ပြန်ဌာနကိုရောပြည်ထရေးဝန်ကြီးဌာနကိုပါထိရောက်စွာကင်တွယ်အရေးယူပေးနိုင်ဖို့အတွက်တင်ပြထားတယ်လို့လွှတ်တော်ကိုယ်စားလှယ်ဒေါ်မီမြင့်စိုးကပြောပါတယ်။စီအမွေတွေမှုဥယျာဉ်များလာတဲ့ကျမတို့မြန်မာနိုင်ငံမှာယုံကြည်လွယ်သူတွေအာဏာတတ်သူတွေပညာပဟုတုတ္တနေပါသူတွေနဲ့အတူနိုင်ငံရခြားအထင်ကြီးကြတဲ့သူတွေကြားမှာအကာအကွယ်မဲ့နေတဲ့ကလေးတွေဘဝများစွာရှိနေပါတယ်။ကိုသားသမီးကိုကြီးပွားစေချင်တာကြောင့်ဒါမှမဟုတ်ရင်လဲကိုကိုယ်တိုင်ကမကြွေးမွေးမစောင့်ရှောက်နိုင်တော့မှုတခြားသူကိုမွေးစားဖို့အတွက်လွယ်လွယ်ကူကူပေးတတ်ကြသလိုမွေးစားတဲ့ကလေးတွေကိုနှိပ်စက်ညှဉ်းပန်းနေဆိုတဲ့သတင်းတွေအမျိုးမျိုးကိုလည်းကျမတို့မကြာခဏမြင်တွေ့ကြားသိနေရပါတယ်။မြန်မာနိုင်ငံမှာ1993ခုနှစ်ကပြဋ္ဌာန်းခဲ့တဲ့ကလေးသူငယ်အဥပဒေဆိုင်ရာပုံမှန်စက္ကွန်ကမှမွေးစားတဲ့လူဟာအမွေးခံရတဲ့ကလေးကိုပြပသို့ခိုးထုတ်တာ၊ရောင်းဝယ်တာ၊မတရားချေလှယ်တာ၊အလုပ်စေခိုင်းတာ၊နှိပ်စက်ညှဉ်းပန်းတာနဲ့မတမာမှုနဲ့မတရားပြုကျင့်မှုတွေမဖြစ်ရန်ထိမ့်သိမ်းစောင့်ရှောက်ရမယ်ဆိုပြီးတော့ဥပဒေမှာအတိအလင်းပြဋ္ဌာန်းထားပါတယ်။ဒါပေမဲ့မြန်မာနိုင်ငံမှာကလေးသူငယ်တွေနဲ့ပတ်သက်ပြီးတော့မတရားပြုကျင့်ခံရမှုတွေအများအပြားတွေ့နေပြီးဒီကျူးလွန်တဲ့သူတွေကိုအေးအေးယူတဲ့နေရာမှာအားနေတာတွေတွေ့ရသေးတယ်လို့ဥပဒေနဲ့ပတ်သက်ပြီးတော့အကောင့်အထည်ဖော်ဖို့လိုင်းနာဆောင်ရွက်ဖို့တွေမှာလည်းအားနေချက်တွေတော်တော်များများတွေ့နေရကြောင်းတင်ပြလိုက်ရပါတယ်ရှင်။